မြန်မာနိုင်ငံအခြေအနေရိုရွင်းပြက်စီးနေတာမို့အရေးပေါ်တာဝန်ယူကင်တွယ်ဖို့လိုပြီလို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကဆိုလိုက်ပါတယ်မြန်မာနိုင်ငံဒီလိုဖြစ်နေတာအချိန်အတော်ကြာနေပြီဖြစ်တဲ့အတွက်အာဆီယံအနေနဲ့မြန်မာပြဿနာကိုအရေးတကြီးဖြေရှင်းရမယ်ဆိုတာသဘောပေါက်ဖို့လိုကြောင်းနဲ့အစည်းအဝေးတွေပေါ်မှာပဲမိခိုအားထားမနေသင့်ကြောင်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးစိုက်ဖူလင်အဗ်ဒူလာကဒီနေ့ဗိုလ်ထုတ်ရေးမှာပြောလိုက်တာပါနိုင်ငံသားရဲ့ဝန်ကြီးကလက်ဂျန်ဂျေရမ်တမီအကြောင်းကိုတွားရောက်ချိန်မှာသတင်းနောက်တွေကိုအခုလိုပြောခဲ့တာပါလာမယ့်နိုဝင်ဘာမှာအာဆီယံထိပ်သီးစည်းဝေးကျင်းပဖို့ရှိနေတာဖြစ်ပြီးတကယ်လို့စည်းဝေးခေါ်ဖို့လိုအပ်ရင်ဒါကိုနည်းပညာနဲ့အချိန်မရလုပ်နိုင်ကြောင်းလည်းဝန်ကြီးကပြောပါတယ်မြန်မာနိုင်ငံကတိုက်ပွဲတွေဘယ်နှချင်းဖြစ်ပွားနေလဲဘယ်နှယောက်တက်ပြတ်ခံနေရတယ်ဖမ်းခံရတယ်ဘယ်သူတွေဒုက္ခတွေပေါ်ရောက်ကုန်တယ်ဆိုတာမျိုးလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးရတဲ့သတင်းတွေဟာချိန်နဲ့ဆရာမကောင်းတယ်လို့သူ့ကိုရောအာဆီယံနိုင်ငံရဲ့ဝန်ကြီးတွေကိုပါတိတိကျကျဆက်သွယ်ပြောကြားတာမျိုးမရှိဘူးလို့လည်းဝန်ကြီးစိုက်ဖူတင်ကထောက်ပြခဲ့ပါတယ်မြန်မာနိုင်ငံမှာပါရီဖြစ်နေတဲ့ဆိုတဲ့နောက်ဆုံးအခြေအနေမှန်ကိုအာဆီယံနိုင်ငံကြီးဝန်ကြီးတွေလက်လန်းမိအောင်လုပ်ပေးဖို့အာဆီယံရုံးချုပ်ကိုစာရေးတောင်းဆိုမှာဖြစ်ကြောင်းနောက်ကျင်းပမဲ့စည်းဝေးတိစောင့်မနေနိုင်ကြောင်းပြောခဲ့တယ်လို့မလေးရှားအနေနဲ့လည်းငွေကြေးအပါအဝင်နောက်ထပ်အကူအညီတွေပေးဖို့အစီအစဉ်ဖြစ်နေကြောင်းလည်းပြောခဲ့ပါတယ်ခင်ဗျ